တော်တာရှင်များမင်္ဂလာပါရှင်ပြီးခဲ့တဲ့အပတ်ကဒီမိုကရေစီရွှေပြည်သစ်ကိုခြိတက်နိုင်ဖို့နိုင်ငံရေးပါတီများနဲ့မပတ်သက်လို့သူတက်ချွာသူနိုင်ငံသားများဟာအရက်သားအဖွဲ့အစည်းများကိုအသုံးချနိုင်ကြောင်းတင်ပြခဲ့ပြီးဖြစ်ပါတယ်။ရက်ဖက်အဖွဲ့အစည်းနဲ့နိုင်ငံတော်ဆက်ဆံရေးပုံစံ6မျိုးကိုလည်းမိတ်ဆက်ပေးခဲ့ပါတယ်။အဲ့ဒီ6မျိုးတည်းကအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဖိအားကြောင့်လက်ရှိမြန်မာအနာပိုင်အချို့မဖြစ်မနေရွေးချယ်လာရတဲ့ဆက်ဆံရေးပုံစံကတော့ပင်စမမြောက်ပုံစံဖြစ်တဲ့နိုင်ငံတော်နဲ့လှုပ်ဖော်ကင်ဘက်အသွင်ဆောင်တဲ့ရက်သားအဖွဲ့အစည်းများဖြစ်ပါတယ်။ဒီပုံစံမှာနိုင်ငံသားတွေနိုင်ငံတော်ရေးရာမှာပုံမူပါဝင်ပတ်သက်လာပြီးမူဝါဒရေးရာအဆုံးဖြတ်တွေမှာဝင်ပြောကြတာမျိုးတွေလိုအပ်ပါတယ်။ရက်သားဖွဲ့စည်းတွေကိုအာဏာခွဲဝေအနှင်းချင်းအပြင်နိုင်ငံသားတွေဟာနိုင်ငံရေးရာတွေမှာလုတ်ကင်နိုင်စွမ်းနဲ့ချုပ်နိုင်စွမ်းရှိတယ်ဆိုတာမျိုးခံစားလာရပါတယ်။ရက်သားဖွဲ့စည်းရဲ့နေရာနဲ့လားရာဟာတစတစကြေပြောလာပြီးဘသူကဦးစီးတယ်ဆိုတာမသေးခွဲတော့ပါဘူး။နိုင်ငံတချို့မှာဒီနည်းနဲ့နိုင်ငံတော်ကခေါင်းဆောင်မှုပိုင်းမှာမရှိတော့ပဲအုတ်ချုပ်မှုပုံစံသစ်ဖြစ်လာခဲ့တာတွေလည်းရှိပါတယ်။တကယ်တော့အုတ်ချုပ်သူစံနဲ့အစိုးရတွေကလိုအပ်တာတွေကိုမလုပ်နိုင်ပဲလူတူးချင်းစီရဲ့ဘဝတွေမှာဆွတ်ဖက်ချုပ်ကင်ခြင်းဖြင့်လူသားဖြစ်မှုကိုပါညှိုးနှွမ်းရော့ကြစေတယ်ဆိုတာကိုသတိမပြုမိတတ်ကြပါဘူး။တေချာတဲ့အဖြေဖြစ်နိုင်တဲ့နိုင်ငံသားတွေကိုယ့်ဘာသာထိမ့်သိမ့်ကိုကဲစေနိုင်တဲ့ရက်သားအဖွဲ့အစည်းတွေကိုအသုံးချပြီးလှုပ်ဖော်ကင်ဘက်ဖြစ်စေသင့်ပါတယ်။ဒီပုံစံထွန်းကားဖို့ဆိုရင်အုတ်ချုပ်မှုကောင်းကောင်းအစိုးရသေးသေးဖြစ်ရမှာမို့မြန်မာပြည်မှာဒီလိုပုံစံဖြစ်ဖို့ဝေးအောင်မယ်လို့ရေဘူးကယူဆရမလို့ဖြစ်နေပါတယ်အကြောင်းကတော့ဖိနှိပ်မှုနဲ့အသားကျလာတဲ့မြမဘီရိုကရေစီရန်နေရဟာလူထုပါဝင်လာမှုကိုမတတ်မတာဖြစ်ပြီးလုပ်ပိုင်ခွင့်တွေကိုဗဟုအစိုးရမှပြန်လဲစုစည်းဖို့ကြိုးစားတတ်ပါတယ်ဒီလိုနဲ့တစ်ဖက်မှာနိုင်ငံသားတွေကဒါဝင်ယူစိတ်ရော့ကျသွားခဲ့ရင်အခက်တွေမှာနိုင်ငံတော်သာဖြစ်ပါတယ်အဖွဲ့အစည်းတွေကသူတို့ရဲ့စွမ်းဆောင်ရည်ကိုကိုနီကိုဟန်နဲ့ဝန်ဆောင်မှုပေးဖို့ဒါမှမဟုတ်ပြဿနာတရရက်ကိုအဖြေရှာဖို့နေရာမှာမတုံးတော့ပဲဒီအလုပ်တွေဒီလိုအပ်ချက်တွေကိုအစိုးရကပဲဖြည့်ဆည်းခိုင်းဖို့နီးလန်းရှာလာပါတော့တယ်ဒီနီးနဲ့အစိုးရပဲအကြက်တွေလာနိုင်ပါတယ်ဒါကြောင့်အစိုးရတွေဟာအယက်သားအဖွဲ့အစည်းတွေကိုလှုပ်ဖော်ကင်ဖက်အသွင်ကြိုးဆိုခြင်းဖြင့်ကို့အပေါ်ကြလာမဲ့ဖိအားများကိုရော့ကျသွားစေနိုင်ပါတယ်သူနိုင်ကိုနိုင်အနေအထားဖြစ်ပါတယ်ဥပမာအနေနဲ့ပြီးခဲ့တဲ့အောက်တိုဘာ26-29မှာစင်စစ်မပြတ်ဖွံ့ဖြိုးမှုပန်းတိုင်9နဲ့တက်ဆိုင်တဲ့အဆင့်မြင့်အရာရှိကြီးများညီလာခံကိုနေပြည်တော်မှာအမျိုးသားစီမံကိန်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတို့ဦးစီးပြီးအမျိုးသမီးအရေးကိုလှုပ်ရှားနေကြတဲ့အရက်သားလူအဖွဲ့အစည်းများနဲ့တက်ကြွတဲ့နိုင်ငံသားများလက်တွဲဆောင်ရွက်သွားတာကိုမျက်မြင်ကိုတွေ့ကြုံဆုံခဲ့ရပါတယ်ဒီပွဲမှာအစိုးရဘက်ကအရာရှိများဟာအစည်းအဝေးရဲ့နိုင်ရည်များစွာကိုတိမ့်ပိုက်ထားခဲ့ကြတာအမှန်ပါပဲ။ဒါ့ပြင်ဘာသာရက်ကိုကျွမ်းကျင်နေတဲ့ရက်သားအဖွဲ့အစည်းများအနေနဲ့အကြောင်းအရာတိုင်းမှာပူးတွဲလှုပ်ဖော်ကင်ဘက်အသွင်ဖိတ်ခေါ်ပြီးအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒအဆုံးဖြတ်တွေမှာဝင်ပြောဆိုနိုင်အောင်ခွင့်လန်းပေးတာကိုတွေ့ရပါတယ်။အမျိုးသမီးများပေါ်အကြမ်းဖက်မှုကိုချေမှုန်းရင်းအမျိုးသမီးများနိုင်ငံရဲ့အုပ်ချုပ်ရေးစီးပွားရေးနိုင်ငံရေးအခမ်းကဏ္ဍတွေမှာအထိပ္ပယ်ပြေပွားစွာပါဝင်ရေးနိုင်ငံတော်ရဲ့လုပ်ငန်းစဉ်အသီးသီးမှာအမျိုးသမီးအမျိုးသားတန်းတူညီမျှရေးကိုထည့်သွင်းအကောင့်ထည့်ဖော်ရေးနိုင်ငံတော်ရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကဏ္ဍတွေမှာအမျိုးသမီးများပါဝင်ရေးဆိုပြီးအုပ်စုကြီး၄ခုခွဲပြီးဖြစ်တဲ့မူဝါဒတွေကိုမြိုင်မြိုင်ဆိုင်ဆိုင်ဆွေးနွေးခဲ့ကြပါတယ်အစိုးရဘက်ကပြည်내နဲ့တိုင်းအသီးသီးကလူမှုရေးဝန်ကြီးများအားလုံးပါဝင်ပြီးလွှတ်တော်ကိုယ်စားလှယ်များအစဉ်မြဲအရာရှိကြီးများအပါအဝင်ကိုယ်စားလှယ်400ကျော်500နီးပါးပါဝင်နိုင်ခဲ့ကြပါတယ်။ဒါ့ပြင်မူဝါဒတွေကိုဘလို့စီမံကိန်းတွေနဲ့ဘလို့အကောင့်ထည့်ဖို့ကြမယ်ဆိုတဲ့အဆင့်ကိုတော့မြန်မာနိုင်ငံရဲ့ရက်သားလူအဖွဲ့အစည်းတွေသိရှိခွင့်ပါဝင်ခွင့်အလံဝင်းနေစေဖြစ်ပါတယ်။သိတာထင်ရှားတာကတော့အစိုးရဘက်ဟာအစဉ်မြဲအရာရှိတွေကရခိုင်ကထက်ရက်သားအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်လို့စိတ်တိုးမြင့်လာကြခဲ့ပေမယ့်မူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုမှာပဟုဝါဒကိုအခြေခံနဲ့စိတ်နေစိတ်ထားနဲ့ပြောင်းလဲခြင်းတဲ့ဘက်ကိုမရောက်နိုင်ကြသေးဘူးဆိုတာကိုတော့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ရက်သားအဖွဲ့အစည်းခေါင်းဆောင်များတွေ့ရှိလိုက်ရပါတယ်။အစိုးရဘက်ကဘိုးနေမြဲကြားနေမြဲအခြေအနေကိုကာကွယ်လို့စိတ်ပြင်းထန်တယ်လို့ရက်သားအဖွဲ့အစည်းများဘက်ကလည်းဘာသာရက်ကိုပိုင်နိုင်ပေမယ့်စုပေါင်းညှိနှိုင်းအဖြေရှာမှုဘက်မှာအားနည်းသေးတာကိုတွေ့လိုက်ရပါတယ်။ဒီလိုတပ်သေးများနဲ့တကွသိရှိခွင့်ရတာကအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက် ကြီးမားတဲ့မှတ်တမ်းတစ်ခုဖြစ်ပါတယ်။နှိုင်းရှင်ပြီးပြောရရင်လွန်ခဲ့တဲ့နှစ်လကျော်ကပြည်တော်စုရာထူးဝင်အဖွဲ့ကကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့တွဲဖက်ပြီးပြည်သူဝန်ထမ်းများပြုပြင်ပြောင်းလဲရေးအစီအစဉ်များကိုချမှတ်ခဲ့ပါတယ်။ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ဘက်ကအရက်သားလူအဖွဲ့အစည်းများရဲ့အခမ်းကဏ္ဍကိုလှုံ့ဆော်ခဲ့တော်လဲပြည်တော်စုရာထူးဝင်အဖွဲ့ဘက်ကအရက်သားအဖွဲ့အစည်းများနဲ့တက်ကြွတဲ့ပူးပေါင်းမှုကိုမပြုနိုင်ခဲ့ကြပါဘူး။သောတာရှင်များရှင်ဒီမိုကရေစီစနစ်ရှင်သန်အားကောင်းစေဖို့အစိုးရတရက်အထဲဆောင်ရွက်ဖို့ခဲယဉ်တာမူပြည်သူများကြားကအရက်သားအဖွဲ့အစည်းများကိုလှုပ်ဖော်ကိုင်ဖက်များအဖြစ်လက်တွဲဖို့ဆိုတာဟာသက်ဆိုင်ရာဝန်ကြီးဌာနတွေကိုဥဆောင်နေသူများရဲ့စိတ်နေသဘောထားပေါ်မူတည်နေပါကြောင်းနဲ့တင်ပြရင်ဒီတစ်ပတ်နိုင်ငံတော်အစီအစဉ်ကိုညီကုန်းချုပ်ပြစေရှင်သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေမတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်